တော်ရရှိမြခင်ဗျာတင်တိရတော်တမချန်းစီအစဉ်မှာလေးလာလျက်ရှိကြတဲ့ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြင်းဩဝါဒစာကိုဘယ်သူရေးသားခဲ့သလဲဆိုတာနဲ့ပတ်သက်လို့ဒီကနေ့အထိအငင်းပွားနေကြဆဲဖြစ်ပါတယ်ကက်တင်ရှင်သခင်ယေရှုခရစ်တော်ရဲ့တမန်တော်ကြီးရှင်ပေါလုရေးသားခဲ့တာဖြစ်နိုင်တယ်လို့လည်းဆိုပါတယ်ဒီလိုယူဆခြင်းနဲ့ပတ်သက်ပြီးတော့လဲတက်တဲ့အခိုင်အမာတော့မပြနိုင်ခဲ့ပါဘူးဂျူးလူမျိုးခရိယံတွေဖြစ်ကြတဲ့ဟီဘရုစ်ခေါ်ဟေဘဲလူတွေအတွက်ဂရိဘာသာစကားနဲ့ရေးသားခဲ့တဲ့ဩဝါဒစာဖြစ်ပေမဲ့လို့အခြားလူမျိုးတပါးမျိုးသားခရိယန်တွေအတွက်လည်းဖြစ်တဲ့အကြောင်းဟေဘဲဩဝါဒစာနဲ့သက်ဆိုင်တဲ့ရှင်းလင်းချက်ကိုဒီကနေ့သင်သိရတော့တမချန်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ရေးသားသူအဘယ်သူနည်းလို့မသိရတာကဖယားရှင်ရဲ့နှုတ်ကပတ်စကားတော်ရဲ့ဝိညာဏဂုံဒရနဲ့မြင့်မြင့်မြတ်မြတ်ရှိနေစေတဲ့အကြောင်းနဲ့အတူဟေဘဲဩဝါဒစာနဲ့သက်ဆိုင်တဲ့ရှင်းလင်းချက်ကိုဒေါက်တာထွန်းမြတ်အေးကအခုလိုတင်ပြมาဖြစ်ပါတယ်
။တင်ပြရတော့တမချမ်းများကိုနာတော့တဆင်းနေတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။မိတ်ဆွေအပေါင်းတို့ကိုဒီဟေပြဲဩဝါဒစာများကိုကျွန်တော်တို့ပြင်ဆင်တင်ဆက်ပြီးပေးနေတဲ့နေရာမှာတခြားကျမ်းများနဲ့တရံချင်းမတူဘဲနဲ့အထူးရှင်းလင်းချက်တို့တကြော့ပြန်ပြန်လည်ပြီးအသေးစိတ်ရှင်းလင်းချက်တို့ပါဝင်နေခဲ့တာကိုမိတ်ဆွေတို့အနေနဲ့သတိပြုမိကောင်းပြုမိလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အထူးဖြင့်ဟေပြဲဩဝါဒစာအခန်းကြီး6မှာတုန်းကဆိုရင်အငယ်တက်ကဏီကိုအထိသင်ငန်းစာတွေကိုနှစ်ကြိမ်ရှင်းပြခဲ့ရတယ်။တခါအငယ်ကိုကိုပါယူပြီးတော့အငယ်30နဲ့ပေါင်းဆက်ပြီးဖော်ပြတဲ့သင်ငန်းစာကိုတခါသီးသန့်တင်ဆက်ပေးရတယ်။အဲ့ဒီလိုတင်ဆက်ရင်းနဲ့ဆက်ဆက်ဆက်ဆက်ရှင်းလင်းဖို့လိုလာပြန်တဲ့အတွက်ကြောင့်နောက်တခါရှင်းလင်းချက်ဆိုပြီးတော့သီးသန့်ဖော်ပြခဲ့ရသေးတယ်ဆိုတဲ့အကြောင်းတွေနဲ့ပတ်သက်လို့ပါ။ပြီးတော့မှတခါနောက်ပိုင်းမှာအဲ့ဒီလိုပဲအထူးရှင်းလင်းချက်အနေနဲ့အချက်ပိုဆောင်းပြီးတော့ရှင်းလင်းရတဲ့အပိုင်းတစ်ခုလာလိမ့်ဦးမယ်။ဒီဩဝါဒစာကြီးကိုဘသူရေးတယ်လဲဆိုတာနဲ့ပတ်သက်လို့ရှင်းလင်းရမယ့်အပိုင်းဖြစ်လိမ့်မယ်ဆိုတာကိုကျွန်တော်အနေနဲ့ကြိုတင်ဖော်ပြပေးခဲ့ပါတယ်။ဒေါက်တာဂျေဗန်နန်မက်ဂီအဖအဝင်ဓမ္မသူတည်တည်အတော်များများတို့ကတော့ဒီဟေဘရဲဩဝါဒစာကိုရေးသားသူဟာတမန်တော်ကြီးရှင်ပေါလုသာရေးတာဖြစ်လိမ့်မယ်လို့ယုံကြည်ယူဆခဲ့ကြတဲ့အကြောင်းတွေကိုတော့မိတ်ဆွေတို့ကြားနာခဲ့ကြပြီးပြီ။ဒါပေမဲ့အဲ့ဒီလိုဆိုထားပြီးအဲ့ဒီလိုသူတို့ယူဆရတဲ့အကြောင်းတွေကိုအကျိုးသင့်အကြောင်းသင့်ပြန်လည်တင်ပြရင်းနဲ့ဒီကျမ်းရဲ့ဝိညာဉ်အသည့်တရားများကိုပါအသစ်ပြုပြင်ခန်းစားထိတွေ့နိုင်ဖို့ရှင်းဖို့လိုတယ်ရှင်းပြသင့်တယ်ဖော်ထုတ်တင်ဆက်ပေးလိုက်တယ်ဆိုပြီးတော့သူတို့မှဆန္ဒရှိနေကြပါတယ်ဒါဟာအငင်းအခုံပြုခြင်းအရှင်မဟုတ်အငင်းအခုံပြုရန်လည်းအကြောင်းမရှိဒီလိုအသေးစိတ်ဆက်လက်တင်ပြရတာကအဖဖျားသခင်ရဲ့အလိုတော်ကိုခံယူပြီးတော့ကျမ်းစာကိုရင်ဝယ်ပိုက်မျက်နှိုးသူယုံကြည်သူတို့ရဲ့ဝိညာဉ်အတွေ့အခေါ်များကိုအမှုကောင်းမှနဲ့ရသများထက်လောင်းနိုင်ကြဖို့ဖြစ်တယ်။ထက်လောင်းခံစားနိုင်ကြဖို့ဖြစ်တယ်။ဝိညာဉ်ရေးသဘောတရားအကျိုးကျေးဇူးများကိုအပြည့်အဝခံစားရလိမ့်မယ်လို့ရှင်ပေါလုရေးတယ်ဆိုတဲ့ဘက်ကဘက်တော်သားအများစုကခံယူတဲ့သဘောရှိနေခြင်းပဲဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်အနေနဲ့ကအခုလိုတကူရကရှင်းလင်းချက်ဆိုပြီးတော့ဆက်လက်ပြီးဖွင့်ဆိုဖော်ပြရခြင်းဖြစ်ပါတယ်။ဒီကျမ်းကိုသူရေးမရေးတင်မကသေးပါဘူး။ဒီကျမ်းနဲ့ပတ်သက်ပြီးပေါ်ပေါက်ခဲ့မှုတဲ့အငင်းအခုံကလေးတွေဟာလေဒီအပိုင်းမှာစိတ်ဝင်စားစရာပါဝင်လာမှာဖြစ်ပါတယ်။အဲ့ဒီလိုတင်ပြနိုင်ဖို့အတွက်ကတော့ကျမ်းအခန်းကြီး73ခုရှိတဲ့ဒီဩဝါဒစာကြီးရဲ့အလေဘဟုပိုင်းလို့ကျွန်တော်ဆိုခြင်းနဲ့အခုအချိန်ဟာလေအသင့်လျော်ဆုံးအကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့တင်ပြခြင်းပါတယ်။မိတ်ဆွေအပေါင်းတို့အနေနဲ့ဒီကနေ့ကြားပြကြားနာရမယ်ဟေဘရဲဩဝါဒစာရဲ့ရှင်းလင်းချက်အပြင်ထူးခြားသောသင်ခန်းစာများနဲ့အတူဘဟုတ္တများကိုပါရရှိခံစားနိုင်ကြပါစေ။အသစ်သောဝိညာဉ်ခွန်အားများကိုပြည့်ဝစွာခံစားနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဒီကနေ့အစီအစဉ်ကိုစတင်ခွင့်ပြုပါ။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဟေဘရဲဩဝါဒစာဆိုတဲ့ဩဝါဒစာတွေထဲမှာရေးသားသူဘသူဆိုတာကိုယတိပြတ်ဘသူကမှအဆုံးအဖြတ်မပေးနိုင်တဲ့ဩဝါဒစာကြီးဟာဩဝါဒစစ်စစ်မှန်မှန်လား။တော်ဒီမဟုတ်ပညာရှင်တယောက်ကပြုစုတဲ့ပညာရစာရန်မျိုးလားဆိုပြီးတော့ယုံကြည်သူတို့ရဲ့အသင်းတော်သမိုင်းမှာတွေးစီရခေါ်စီရဖြစ်ခဲ့ပါတယ်။တနည်းအားဖြင့်နှုတ်ကပတ်တော်ကိုဓမ္မရေးပညာအမြင်နဲ့ခံယူကြပြီဆိုတာနဲ့တပြိုင်နက်ဘေထိဆိုပြီးတော့ဒီပြဿနာပွားစီခဲ့တဲ့ကြံကြီးဖြစ်တယ်ဆိုတာကိုကျွန်တော်ဥစွာပထမဖော်ပြပေးခြင်းပါတယ်။ဟုတ်ပါတယ်။ဟေပြဲဩဝါဒတိဩဝါဒဟုအမည်မပေးတိုက်ပညာရက်ဆိုင်ရာစာရန်တစ်ခုသာဖြစ်သည်ဆိုပြီးတော့အတော်ကြီးကြာအောင်ငင်းခုန်မှုတွေရှိခဲ့ဘူးတယ်လို့ဓမ္မသမိုင်းမှာတွေ့ရပါတယ်။ဩဝါဒစာများသည်နှုတ်ခွန်းဆက်ခြင်းစကားလက်ဆောင်ပါလိုက်ခြင်းစသောလက္ခဏာများပါဝင်ရမည်ဆိုတဲ့အချက်တွေးကို ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကလွဲလို့အကုန်လုံးကျန်တဲ့ဩဝါဒစာတွေအရညှိနှိုင်းပြီးတော့အပြည့်အဝတွေ့ရတယ်။တနည်းအားဖြင့်ဩဝါဒစာတိုင်းလူလူမှနှုတ်ခွန်းဆက်ခြင်းနဲ့စကားလက်ဆောင်ပါခြင်းဏိဒန်းနဲ့ဏိဂုံးဆိုတဲ့သဘောပေါ့။အဲ့ဒီအချက်တွေကိုအပြည့်အဝတွေ့ရတယ်။အခုဟေပြဲဩဝါဒစာမှာကျတော့အဲ့ဒီလိုသမယောကျဩဝါဒစာများရဲ့လက္ခဏာမပြပြင်ဘူး။ဒါကြောင့်မလို့ဟေပြဲသည်ဩဝါဒစာမဟုတ်တင်သွင်းခဲ့သောရှေးခေတ်ဘာသာရေးပညာရပ်စာရန်တစ်ခုသာဖြစ်ရလိမ့်မည်လို့ဆိုလာကြပါ रे ။ဒါအပြင်အများစုသောဩဝါဒများတဲ့သူဟာအကြီးအကျယ်ရှုပ်ထွေးတယ်။ပြီးတော့ရှေးလျားလွန်နေတယ်။ဒါကြောင့်မလို့ဩဝါဒမဟုတ်နိုင်ဆိုပြီးတော့အဆိုတင်သွင်းလာခဲ့ကြပါ रे ။ကျွန်တော်တို့သင်သိရသောတမန်ကျမ်းရဲ့အမြင်ကတော့ဩဝါဒဆရာဟာရှေးလျားတဲ့အတွေ့အခေါ်ပိုင်းများကိုအလွန်ပြောင်မြောက်တဲ့ Greek စာပေနဲ့ထုံးဖွဲ့ရေးသားထားတယ်။ရေးသားတဲ့နေရာမှာတောက်လျှောက် Greek ဘာသာနဲ့ရေးပြီးတော့တခြားဟေဘရဲခေါ်ဣတရီလစာပေတွေကနေပြန်ဆိုရေးသားခြင်းအရှင်းမဟုတ်ဖက်နဲ့ကိုပိုင် Greek စာပေနဲ့သာပြောင်ပြောင်မြောက်မြောက်ရေးဖွဲ့ခဲ့ခြင်းဖြစ်တယ်။ဟေဘရဲဩဝါဒစာရဲ့ဤကုန်အခန်းကြီး7အငယ်22အရဆိုရင်ညီအကိုတို့ငါသည်အကျဉ်းအားဖြင့်ရေးထား၍ကြားလိုက်သေးသောဤဆုံးမခြင်းဩဝါဒစကားကိုသီးခံမည်အကြောင်းငါသည်သင်တို့ကိုနှိုးစော်တိုက်တွန်းပါ၏ဆိုတဲ့ဖော်ပြချက်အရာဒါဟာရေးသားသူကိုယ်တိုင်ကဖော်ပြထားတဲ့အရာလုံလောက်သောဏိဂုံးကံပတ်အဆုံးသတ်ခြင်းဖြစ်တယ်။ဒါကြောင့်မလို့ဒါဟာဩဝါဒစာတာဖြစ်တယ်။အကယ်၍အချင်းမချုံမဲ့နဲ့ဆက်လက်ပြီးတော့အကျယ်ချဲ့လို့တိရမကရှေလျားသွားသည့်တိုင်အောင်ဩဝါဒစာဩဝါဒစာတစ်စောင်အဖြစ်ပြီးပြီးပြင်းပြင်းသာဖြစ်တယ်လို့ကျွန်တော်ဆုံးဖြတ်ကြပါရစေ။ဩဝါဒစာဆောင်စုစည်းရင်းတဲ့မှာထည့်သွင်းတိုက်တယ်လို့ကျွန်တော်ခံယူကြပါရစေ။ဒါနဲ့ပတ်သက်လို့ဓမ္မပညာရှင်ဒဲလစ်ဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အဆိုပြုချက်ကိုတင်ပြပါရစေ။ဟေဘရဲဩဝါဒစာဆိုတဲ့ဩဝါဒစာကြီးဟာစာတင်ဖတ်ရှုရင်းနဲ့ပညာရပ်စာရန်ဆန်တယ်လို့ထင်စရာအမှန်ဖြစ်ပါတယ်။ဒါပေမဲ့အလွန်ခိုင်မာတဲ့ယုံကြည်ခြင်းသဘောတရားတွေကိုပြင်းထန်စွာသွတ်သွင်းရင်းနဲ့ပြင်းထန်စွာသွတ်သွင်းပြီးတော့လူအုပ်စုတစ်ခုစီကိုအလေးနဲ့ညွှန်ကြားနေခြင်းဖြစ်တာကိုတွေ့မြင်ရတဲ့အတွေ့ဏိဂုံးအချိန်၌ဩဝါဒစာသာလျှင်ဖြစ်တဲ့အကြောင်းကိုပြတ်သားစွာဆုံးဖြတ်ထိုက်တယ်လို့သူ့ရဲ့ခံယူချက်ကိုတင်ပြလိုက်ခြင်းပါ။နောက်တစ်ခုကတော့ယေသူမြည်သူနီးဆိုတဲ့အချက်နဲ့ပတ်သက်လို့ပါ International Standard Bible Encyclopedia အတွင်းနှစ်မှာတွေ့မြင်ရတဲ့ဖော်ပြချက်တစ်ခုအရာအခုလိုအဲ့ဒီ Bible Encyclopedia ကဆိုဖွင့်ထားတာကိုတွေ့ရပါတယ်။ဟေဘရဲဩဝါဒသည်ဓမ္မသစ်ကျမ်း၌ Greek လူမျိုး Dr. Luke ခေါ်ဆရာဝန်ပညာရှင် Luke ၏အရေးအသားနှင့်ဒန်တူညီတူအဆင့်ရှိသော Greek စာပေအရေးအသားနှင့်ဖွဲ့ဆိုထားကြောင်းကိုတွေ့မြင်ရသည်။ Egypt ၏ Alexandra မှဣတရီလပညာရှိ Philo ၏အလွန်ကျွန့်ကျင်သော Greek စာပေအရေးအသားမျိုးဖြစ်ပြီးနောက်ဓမ္မဟောင်းမှစာသောကျမ်းများကိုဂဂနနပိုင်နိုင်သောပညာတတ်တဦးကရေးသားထားသောလက်ရာဖြစ်သည်ရှင်ပေါလု၏ယုံကြည်ခြင်းလမ်းစဉ်သစ်ကိုအလေးအနက်ခံယူသောခရစ်ယာန်အပိုင်းအဝိုင်းမှပေါ်ထွက်သောစာပေဖြစ်ရမည်ရှင်ပေါလုနှင့်ရှင်ယောဟန်တို့၏အဆုံးအမများအပေါ်မှအခြေခံထားကြောင်းကိုလည်းတွေ့မြင်ရသည်သို့သောခရစ်တော်၏လူဘဝအတွင်းမှတပည့်တပန်းများနောက်လိုက်များတဲ့ကမဖြစ်နိုင်တဆင့်ကံကြားရသောဧဝံဂေလိတရားကြောင့်ပြောင်းလဲလာသောအုပ်စုများအတွင်းကသာဖြစ်ရလိမ့်မည်အစွန်းရောက်ကိုကျင့်တရားကိုဆန့်ကျင်၍အသင်းတော်အာဏာပိုင်များကိုသိတိတင်ပြထားသောကြောင့်ပေါလု၏အယူအဆများသွားမှုသည်ဓမ္မဟောင်းကျမ်းများကိုဓမ္မသစ်ကျမ်းတို့အားပြိုင်ဆိုင်သောကျမ်းများဟု၍ရှင်ပေါလုကဲ့သို့မခံယူဘဲဓမ္မဟောင်းကျမ်းတို့သည်ဓမ္မသစ်၏အရေးများအဖြစ်ဖော်ပြထားခြင်းအပြင်ပေါလု၏အခြားသောဩဝါဒများသည့်ထူးခြားလေးနှင့်နေကြောင်းတွေ့ရသည်တဲ့အဲ့ဒီလို International Standard Bible Encyclopedia ကဖော်ပြထားခြင်းဖြစ်ပါတယ်အဲ့ဒါဟာအလွန်ထင်ရှားတဲ့ကျမ်းစာအနက်ဖွင့်ကျမ်းကြီးတစ်ခုရဲ့အယူပါအတိတ်ဘယ်ကတော့ရှင်ပေါလုနဲ့အများစုသဘောတရားချင်းဆင်တူလို့ပေါလုအပိုင်းအဝိုင်းတွေကဖြစ်နိုင်တယ်ဒါပေမဲ့ရှင်ပေါလုရေးတာမဖြစ်နိုင်ဘူးဆိုတဲ့သဘောသက်ဝင်နေပါတယ် Alexandra မြို့က Philos လို့ခေါ်တဲ့ဟေဘရဲခေါ်ဂျူးအမျိုးသားပညာရှင်ခရစ်တော်မမွေးခင်73နှစ်လောက်ကမွေးဖွားပြီးတော့ခရစ်တော်ကိုကောင်းကောင်းမှီခဲ့သောသူအသက်80နီးပါးလောက်ရှင်သန်ခဲ့ပြီးတော့ AD 59ခုနှစ်လောက်မှာကွယ်လွန်ခဲ့တယ်ဆိုတဲ့ပုဂ္ဂိုလ်ကြီးအကြောင်းကိုကျွန်တော်ဖော်ပြပေးခဲ့ရင်းနဲ့အဲ့ဒီပုဂ္ဂိုလ်ကြီးရဲ့အရေးအသားမျိုးဆန်တယ်ဆိုတာကိုလည်းကျွန်တော်တင်ပြပေးခဲ့ပါတယ်သူ့ရဲ့အရေးအသားမျိုးဟာအခြားခရစ်ဝင်ကျမ်းများနဲ့လည်းခစ်ပြိုင်အရေးအသားဖြစ်ရလိမ့်မယ်လို့ပဲကျွန်တော်တို့ခန့်မှန်းနိုင်ပါတယ်တနည်းအားဖြင့်AD 90ပြည့်နှစ်မတိုင်ခင်အချိန်ဖြစ်ပါတယ်ဒီလို AD 90ပြည့်နှစ်မတိုင်ခင်ဆိုတာကိုကျွန်တော်အနေနဲ့မှတ်မှတ်သားသားဖော်ပြပေးရတာကတော့တခြားမဟုတ်ပါဘူးယောမအာနာရှင်တိုက်တက်စီဇာရဲ့ယောမတက်ကြီးတွေဟာယေရုရှလင်မြို့တော်ကြီးကိုဝင်ရောက်ပြီးတော့ အဲ့ဒီပြည့်နှစ်အချိန်လောက်မှာခြေမုံတယ်AD 80ပြည့်နှစ်အချိန်လောက်မှာယေရုရှလင်ကိုဝင်ပြီးတော့ခြေမုံဖြစ်စည်းခဲ့တယ်လူတွေကိုအကြီးအကျယ်တပ်ဖြတ်ပြီးတော့မြို့တော်ကိုဖျက်ဆီးရုံမကဗိမာန်တော်ကြီးကိုပါဖြိုပစ်ခဲ့တယ်ဆိုတာတွေ့ကိုကျွန်တော်တို့သိထားရတဲ့အတွေ့အခုဟေပြဲဩဝါဒစာမှာပါဝင်တဲ့အချက်အတွေ့အရဗိမာန်တော်ရဲ့အကြောင်းတွေ့ဂျူးအစဉ်အလာအကြောင်းတွေ့ကိုအပြည့်အဝအကိုအကပြုတ်ထားတဲ့အလျောက်ဒီကျမ်းဟာ AD 80မတိုင်ခင်ဗိမာန်တော်ကြီးမပြုတ်လဲခင်တနည်းပြောရရင်ရှင်ပေါလုရဲ့ခေတ်ကောင်းစဉ်အချိန်မှာပဲရေးခဲ့တာပဲလို့ကျွန်တော်တို့ကောင်းကောင်းကြီးသုံးသပ်နိုင်ပါ रे ဒီအကြောင်းတွေကိုလည်းကျွန်တော်ဟာ Schuller English လို့ခေါ်တဲ့ဓမ္မသုတေသီတယောက်ကအခိုင်အမာအထောက်အထားပြခဲ့ပုံတွေနဲ့ပတ်သက်ပြီးတော့ဟေဘရဲဩဝါဒစာရဲ့ဏိဒံပြိုးစဉ်ကလေးကဖော်ပြခဲ့ပြီးဖြစ်ပါ रे မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာ Council of Carthage လို့ခေါ်တဲ့ AD 400လောက်အချိန်ကစတင်တည်ရှိခဲ့တဲ့မြောက်အာဖရိကအသင်းတော်ကောင်စီဟာနှုတ်ကပတ်သမားကျမ်းစာအုပ်များကိုစတင်ဖြန့်ဝေနေတဲ့အချိန်မှာဒီဩဝါဒစာကိုဖြင့်ရှင်ပေါလုရေးတယ်လို့လက်ခံခဲ့ကြပါတယ်။ဒါပေမဲ့အခိုင်အမာတော့ဘယ်သူကမှအတိမပြုတ်နိုင်ခဲ့ဘူးလို့လည်းသိရပါတယ်။ကျွန်တော်မိတ်ဆွေတို့အပါအဝင်ကျမ်းစာကိုဖတ်ရှုသူတိုင်းအဖို့ကတော့ဒီဩဝါဒစာဆိုတာဟာနာမည်ကဟေဘရဲဆိုတဲ့အတိုင်းပဲဂျူးအသင်းတော်ဣသရေလအသင်းတော်ကိုရေးခဲ့တာကတော့ဟုတ်ပြီ။ဒါဆိုရင်ဘယ်ဂျူးအသင်းတော်ကိုလဲဆိုပြီးတော့ဆက်လက်မေကွန်ထုတ်เสียတာတခုဖြစ်လာပြန်ပါတယ်။မမာရေအစ္စရေလမြေပေါ်ကဂျူးအသင်းတော်လားဒါမှမဟုတ်ရင်အစ္စရေလမြေရဲ့ပြင်ပကဂျူးအသင်းတော်လားဆိုတဲ့မေးခွန်းဖြစ်နေပါ रे တင်တို့သည်ညံနှုံသောကြောင့်အပြောရခက်လာ၏တင်တို့သည်တန်ရှင်းသောလူများကိုလှုပ်ကြွေးခဲ့ကြ၏ယခုလည်းလှုပ်ကြွေးပြုစုနေကြ၏အဲ့ဒီအချက်တွေကိုဟေဘရဲဩဝါဒစာမှာတွေ့ရတဲ့အခါကျတော့အသင်းတော်တစ်ခုခုစီကိုဥတည်နေတဲ့တမန်တော်အဆင့်ရှိသူတဦးဦးကရေးသားတဲ့ပုံစံဆိုတာကတော့မင်းင်းနိုင်လောက်အောင်အမှန်သစ္စာပဲလို့ကျွန်တော်တို့ခံယူကြပါတယ်ဓမ္မပညာရှင်ဇန်ရဲ့အဆိုအရဟေဘရဲဩဝါဒစာဆိုတာဟာအဖဖျားသခင်ကြီးရွေးကောက်တော်မူသောလူမျိုးအာဗြဟံကနေတည်ရိုက်ဆင်းသက်တဲ့အမျိုးဆိုတဲ့ဝေါ်ဟာရတွေကြောင့်ဂျူးပရိသတ်တို့သာရေးတာထင်ရှားတယ်လို့ဂျူးတို့ရဲ့ပြည့်ညတ်တော်ကာလသမိုင်းကြောင်းကိုအလွန်ကျွန့်ကျင်စိတ်ဆက်စွာရေးသားထားတာကြောင့်လေရေးသားသူကိုယ်တိုင်ဟာဂျူးဣသရေလပဲဖြစ်ရမယ်ဒီပုဂ္ဂိုလ်ဟာဂရိစာပေကိုအလွန်ကျွန့်ကျင်သောပုဂ္ဂိုလ်ဖြစ်ရလိမ့်မယ်အစင်းမြင့်ပညာရှင်တယောက်ဖြစ်ရလိမ့်မယ်ဆိုတာဟာထင်ရှားနေတယ်လို့ဖော်ပြခဲ့ပါတယ်။မှန်ပါတယ်။ဟေဘရဲဩဝါဒစာရဲ့အဖွင့်စကားနဲ့တောင်မှဒီကျမ်းတွေဟာဂျူးဣသရေလတို့အဖို့ဆိုတာကိုသက်သေတည်နေစေပြီလို့ကျွန်တော်ဆိုချင်ပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး1အငယ်1ရေအခန်းကြီး3အငယ်1တို့ရေဟာဒီအချက်တွေကိုဖော်ပြပေးနေပါတယ်။ရှေးလွန်လေပြီးသောအခါပရောဖက်များအားဖြင့်ဘိုးဘီတို့အားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဘုရားသခင်သည်ဤနောက်ဆုံးသောကာလအခါမိမိသားတော်အဖင့်ငါတို့အားဗျာဒိတ်ပေးတော်မူပြီတဲ့ဒါဟာဟေဘရဲဩဝါဒစာရဲ့အဖွင့်မှတွေ့ရခြင်းပါတခါအခန်းကြီး3ရဲ့အစပိုင်းမှာကျတော့ထို့သို့ဖြစ်ရင်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါဖိတ်တော်မူခြင်းကျေးဇူးကိုခံရသောသူတန်ရှင်းသောညီအကိုတို့ငါတို့ဝန်ခံသောတမန်တော်နှင့်ယိပရောဟိတ်မင်းကြီးဟုသောယေရှု၏အကြောင်းကိုစိတ်စိတ်ဆင်ခြင်ကြလော့တဲ့အဲ့ဒီလိုတွေ့ရခြင်းဖြစ်ပါတယ်ဒါပြင်အဲ့ဒီအခန်းကြီး3မှာပဲအငယ်73ကျတော့ပွင့်လင်းလာတဲ့ရှင်းစုချက်တစ်ခုဟာဤဩဝါဒစာသည်ဂျူးတို့အတွက်အဓိကဖြစ်သည်ဆိုတာကိုပြည်ပြည်ပြင်းပြင်းကြီးသိသာနေစီပါလေ။ဒါကိုရှင်းရှင်းလင်းဖြစ်အောင်လို့ဟေဘရဲဩဝါဒစာအခန်းကြီး3ရဲ့အငယ်9မှ73အထိဖတ်ပြပါရစေ။ထို့ကြောင့်တန်ရှင်းသောဝိညာဉ်တော်မိန့်တော်မူသည်ကယနေ့တွင်သင်တို့သည်ဗျာဒိတ်တော်အသံကိုကြားလျက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့်သင်တို့အဖများသည်အနှစ်40ပတ်လုံးငါ့ကိုအနီးအနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသောတောတွင်ငါ့ကိုဆန့်ကျင်ဘက်ပြု၍စုံစမ်းရာကာလ၌ရှိသကဲ့သို့မရှိစေကြနှင့်ထိုလူမျိုးကိုငါယွန်သည်ဖြစ်၍သူတို့သည်အစဉ်စိတ်သောမှားယွင်းတတ်ကြ၏ငါ၏အလေအလာကိုနားမလည်ကြဟုငါဆို၏ထို့ကြောင့်သူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကျိန်ဆိုသည်ဟုမိန့်တော်မူချက်ရှိသည်နှင့်အညီညီအကိုတို့သင်တို့သည်အသက်ရှင်တော်မူသောဖျားသခင်ထံတော်မှထွက်သွားသောအဖြစ်မယုံကြည်တတ်ဆိုးညစ်သောစိတ်နှလုံးမရှိစေခြင်းဟာသတိပြုကြလောဒုစရိုက်ဤလှည့်ပြားခြင်းအဖြစ်သင်တို့စိတ်နှလုံးမခိုင်မာစေခြင်းဟာယနေ့ဟူ၍ခေါ်ပေါ်သောအချိန်နေ့တိုင်းအစဉ်အချင်းချင်းတယောက်ကိုတယောက်တိုက်တွန်းနှိုးဆော်ကြလောတဲ့ဟုတ်ပါတယ်မိသားစုဆန်လှသောအဆုံးအမလို့ကျွန်တော်ဖော်ပြခြင်းပါတယ်သင်တို့အဖအများမိုက်တယ်လို့မမိုက်ကြပါနဲ့ဆိုတဲ့အချက်ကိုအထူးဆောင်ပေးဖော်ပြထားခြင်းပါမိတ်ဆွေအပေါင်းတို့သူတေတီဂျီဝီဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အဆိုအရ ဒီဩဝါဒစာဟာယေရုရှလင်အသင်းတော်ကိုရေးပြီးတော့ပို့ခဲ့တဲ့စာပဲလို့သူယုံကြည်တဲ့အကြောင်းကိုဖော်ပြထားပါတယ်ဖြစ်နိုင်ပါတယ်ယေရုရှလင်မြို့တော်ရဲ့ကနဦးအသင်းတော်မှာဆိုရင်ဂျူးယုံကြည်သူတွေအမြောက်အများရှိတယ်လို့ Hellenic လို့ခေါ်တဲ့ Greek စကားပြောတိုင်းတစ်ပါးသားယုံကြည်သူတွေဟာလည်းပါဝင်နေကြတယ်ယုံကြည်သူတွေဟာအများကြီးရှိခဲ့တဲ့လက္ခဏာတွေရှိတယ်အတူတကွအကိုင်းကျွန်းမိကျွန်းကိုင်းမိနေထိုင်ခဲ့ကြတယ်ဆိုတာတွေ့ကိုတမန်တော်ဝတ္ထုအထောက်အထားတွေအရာကျွန်တော်တို့တွေ့နိုင်ပါတယ်ဒါကိုတမန်တော်ဝတ္ထုအခန်းကြီး6ရဲ့အစပိုင်းမှာပြန်ပြီးတော့ကြည့်စီခြင်းပါတယ်ထိုကာလ၌တပည့်တော်တို့သည်များပြားသည်ရှိသောနေ့ရဲ့အစဉ်အတိုင်းလှုပ်ကြွေးသောအခါဟယ်လနစ်အမျိုးမုတ်ဆိုးမတို့ကိုမလုံမကြွေးဟုထိုအမျိုးသားတို့သည်မြည်တမ်း၍ဟေဘဲလူတို့ကိုအပြစ်တင်ကြ၏ထိုအခါတကြိမ်နှစ်ပါးသောတမန်တော်တို့သည်တပည့်တော်အပေါင်းတို့ကိုခေါ်ပြီးလျှင်ငါတို့သည်ဖျားသခင်နှုတ်ကပတ်တရားတော်ကိုထား၍ဇပွဲ၌လှုပ်ကြွေးမှုကိုမဆောင်သင်ထိုကြောင့်မြည်အကိုတို့ဝိညာဉ်တော်နှင့်၎င်းပညာနှင့်၎င်းပြည့်စုံဖြင့်အသရေရှိသောလူခုနှစ်ယောက်တို့ကိုတင်တို့တွင်ရှာကြလော့ဤအမှုကိုဆောင်ရွက်စေခြင်းဟာထိုသူတို့ကိုငါတို့သည်ခံထားကြမည်တဲ့အဲ့ဒီလိုအခိုင်အမာတွေ့ရခြင်းဖြစ်ပါလေဥတီချက်ကသာဂျူးအသင်းတော်တွေအတွက်လို့ကျွန်တော်တို့ပြောတာပါနော်တပါးမျိုးသားယုံကြည်သူတွေအတွက်ကိုလည်းခြံမထားခဲ့သေးတဲ့ဩဝါဒများဖြစ်တယ်ဆိုတာကိုကျွန်တော်တို့အလေးအနက်ခံယူအပ်တဲ့အကြောင်းကိုဒီနေရာမှာကျွန်တော်အနေနဲ့တစ်ဆက်တစ်ဆက်တင်ပြထားခြင်းပါ रे မှန်ပါ रे ဟေဘဲဩဝါဒစာအခန်းကြီး၄ရဲ့အငယ်၉မှ၁၁အတွင်းမှာကြည်ပါအောင်ထို့ကြောင့်ဘုရားသခင်၏လူတို့အဖို့အလို့ငှာငြိမ်ဝတ်ခြင်းချမ်းသာတမျိုးသည်ကြံ့ရစ်သေး၏ဘုရားသခင်သည်မိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝတ်စွာနေတော်မူသည်နိတူထိုချမ်းသာတဲ့သို့ဝင်ရသောသူသည်လည်းမိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝတ်စွာနေရ၏ထို့ကြောင့်ဣဒရီလလူတို့သည်မယုံကြည်သောစိတ်ရှိသဖြင့်လဲတကယ်သို့ငါတို့သည်မလဲထိုချမ်းသာတဲ့သို့ဝင်ရမည်အကြောင်းကြိုးစားအားထုတ်ကြကုန်အံ့တဲ့ဟုတ်ပါတယ်မိတ်ဆွေဒီဖို့ပြချက်ဟာဘုရားသခင်ဤလူသားတို့ဣဒရီလလူမျိုးတို့လဲကြပြိုကြဒါမျိုးမဖြစ်ကြပါစေနဲ့ကွယ်လို့ဆိုထားကြတဲ့ကဒါဟာတပါးမျိုးသားတွေကလည်းအပါအဝင်အနေနဲ့သိစီခြင်းနဲ့သဘောပဲလို့ကျွန်တော်ခံယူပါတယ် Origin ဆိုတဲ့ပညာရှင်ကြီးကတော့ဟေဘဲဩဝါဒစာသင်ခန်းစာတွေမှာတမန်တော်ကြီးရှင်ပေါလုရဲ့ခန်းစားချက်တွေအများကြီးပါဝင်နေတယ်။ဒါပေမဲ့ပေါလုရဲ့ Greek ကျွမ်းကျင်မှုတဲ့ပို့ပြီးတော့ Greek ဘာသာစာပေအဆင့်မြင့်နေတယ်။တနည်းအားဖြင့်ရှင်ပေါလုမဖြစ်တန်ရာဘူးလို့ဝေဖန်ထားပါတယ်။ Lindsay ဆိုတဲ့သူတည်တီကြီးကတော့ဟေဘဲဩဝါဒစာနဲ့တခြားရှင်ပေါလုရဲ့ဩဝါဒတွေနဲ့ကိုက်ညီကြည့်ပြီးတော့ကိုက်ညီမှုတွေတူညီမှုတွေအနည်းဆုံး10ခုတည်းမကတွေ့ရတယ်။ဒါကြောင့်မလို့ရှင်ပေါလုသာရေးသားတာဖြစ်ရမယ်လို့အဆိုတင်သွင်းထားပါတယ်။အဲ့ဒီတူညီချက်တွေကဗဟုသုတအနေနဲ့ဖော်ပြရမယ်ဆိုရင်တော့ဟေဘဲဩဝါဒစာအခန်းကြီး၁ရဲ့အစပိုင်းတွေကိုကောရိန္သုဩဝါဒစာဆောင်ဒုတိယစာဆောင်အခန်းကြီး၄အငယ်၄ကောလောသဲဩဝါဒစာအခန်းကြီး၁အငယ်၅၆တို့နဲ့တွဲပြီးတော့ညှိကြည့်ရင်တွေ့မြင်နိုင်တဲ့တူညီခြင်းပါ။ဟေဘဲဩဝါဒစာအခန်းကြီး၁ရဲ့အငယ်၁နဲ့၃ဟာအခုလိုဆိုဖွဲ့ထားပါတယ်။ရှေးလွန်လေပြီးသောအခါပရောဖက်များအဖြစ်ဘိုးဘီတူအားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဘုရားသခင်သည်ဤနောက်ဆုံးသောကာလအခါမိမိသားတော်အဖြစ်ငါတို့အားဗျာဒိတ်ပေးတော်မူပြီထိုသားတော်သည်ဘုရားသခင်ဤဘုန်းတော်ရောင်ချီနှင့်ဇာတိအဖြစ်တော်ဤပုံတံဖြစ်၍တကိုးနှင့်ပြည့်စုံသောမိမိအမိန့်တော်အဖြစ်ခသိန်းသောအရာတို့ကိုမဆတော်မူသောသူဖြစ်လျက်ငါတို့အပြစ်များကိုကိုတော်တိုင်အဖြစ်သုတ်သင်ပေရှင်ပြီးလျင်မြင့်သောအရတ်မှတကောအာနုဘောတော်ဤလက်ရပဲ၌ထိုင်တော်မူ၏အဲ့ဒါဟာဟေဘဲဩဝါဒစာရဲ့အခန်းကြီး၁ထဲရဲ့အချက်တည်းဖြစ်ပါတယ်ကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး၄အငယ်၄မှာရှင်းပြတော့ကြည်ပါထို့သောမယုံကြည်သောသူတို့ကဘုရားသခင်၏ပုံတံတော်တည်းဟုသောခရစ်တော်၏ဘုန်းအစရိနှင့်ပြည့်စုံသောအေးဝံဂေလိတရား၏အယောင်သည်အလင်းကိုမပေးစေခြင်းဟာဤလောကကိုအစိုးရသောဘုရားသည်သူတို့၏ဉာဏ်မျက်စိကိုကွယ်စေ၏တဲ့တခါကောလောသဲဩဝါဒစာအခန်းကြီး၁ရဲ့အငယ်၅နဲ့၁၆ကျတော့ဟေဘဲရဲ့အသုံးအနှုန်းတွေနဲ့တစ်ထပ်တည်းနီးနီးတူနေတာကိုတွေ့နိုင်ပါ रे ထိုသားတော်သည်မျက်မြင်မရသောဘုရားသခင်၏ပုံတံတော်ဖြစ်၏ဝိနည်းရသတ္တဝါအပေါင်းတို့တွင်လည်းသားဥဖြစ်တော်မူ၏အကြောင်းမူကားထိုသားတော်သည်ကောင်းကင်ပေါ်မြေကြီးပေါ်မှရှိသမျှသောယူပအရာအယူပအရာယာဇပလင်ဖြစ်စေအစိုးရခြင်းတကိုးဖြစ်စေအထွတ်အမြတ်ဖြစ်စေအာနာစေဖြစ်စေခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ထိုသခင်အားဖြင့်၎င်းထိုသခင်အဖို့အလိုငှာ၎င်းခသိန်းသောအရာတို့သည်ဖန်ဆင်းလျက်ရှိကြ၏သားတော်သည်လည်းခသိန်းသောအရာမဖြစ်မီဖြစ်တော်မူ၍ခသိန်းသောအရာတို့သည်၎ တကိုးတော်အားဖြင့်သာတည်ကြ၏အဲ့ဒီလိုတွေ့ရခြင်းပါမိတ်ဆွေအထောက်အထားတွေဆိုတာကတော့ရှာမယ်ဆိုရင်အလွန်များပါလေမဝေးသေးလာတဲ့ဟေပြဲဩဝါဒစာအခန်းကြီး9အငယ်16 18 19တို့ဟာအခုလိုဆိုခဲ့ပါတယ်ထိုကြီးပရောဟိတ်သည်ကိုခန္ဓာနှင့်ဆက်ဆိုင်သောတရားအတိုင်းခံထားလျက်ရှိသည်မဟုတ်သာဝရအသက်ဤတကိုးအာနုဘောအတိုင်းခံထားလျက်ရှိသည်ပညတ်တရားသည်အဘယ်သူကိုမျှစုံလင်ခြင်းသို့မပို့နိုင်သည်ဖြစ်၍ရှေးပညတ်တရားဟောင်းသည်အာမရှိအကျိုးကိုမပေးနိုင်သောကြောင့်ပယ်ရှင်းခြင်းသို့ရောက်ရ၏သို့တော်လည်းသာ၍မြတ်သောမျှော်လင့်ခြင်းအခွင့်သည်နေရာကျ၏ထိုမျှော်လင့်ခြင်းအဖြစ်ငါတို့သည်ဘုရားသခင်အထံတော်သို့တိုးဝင်ချဉ်းကပ်ရကြ၏ဒီအပိုင်းကလေးကဖော်ပြချက်တွေနဲ့ယောမဩဝါဒစာဖော်ပြချက်တွေဟာတူညီနေပြန်ပါလေယောမဩဝါဒစာအခန်းကြီး1အငယ်28နဲ့29ကိုကြည်ပါအကြောင်းမူကားအပြင်အားဖြင့်ယူဒလူဖြစ်သောသူသည်ယူဒလူမှန်မဟုတ်အပြင်အားဖြင့်သာကိုယ်အသား၌အယေပြားလှီးခြင်းသည်အယေပြားလှီးခြင်းအမှန်မဟုတ်အတွင်းအားဖြင့်ယူဒလူဖြစ်သောသူသည်ယူဒလူမှန်၏အယေပြားလှီးခြင်းလေကျမ်းဟောင်းတရားအဖြစ်မဟုတ်ဖေဝိညာဉ်တော်တရားအဖြစ်စိတ်နှလုံးနှင့်ဆက်ဆိုင်၏ထို့သောအယေပြားလှီးခြင်းကိုခံသောသူ၏အချီးအမွမ်းသည်လူအလိုနှင့်မဆိုင်ဘုရားသခင်အလိုတော်နှင့်ဆိုင်သည်တည်းသဘောတရားချင်းတူနေပါ रे ဆိုဖွဲ့ဘုံချင်းကတော့ခြားနာပါ रे ဒါပေမဲ့ဆိုဖွဲ့ဘုံချင်းကိုသဘောတရားချင်းတူညီတဲ့အချက်ကိုညွှန်ပြပါဆိုရင်ဂလာတိဩဝါဒစာအခန်းကြီး3ကိုကျွန်တော်ဖော်ပြရမှာဖြစ်ပါ रे ဂလာတိဩဝါဒစာအခန်းကြီး3ရဲ့အငယ်1နဲ့3အငယ်24 25တို့ရဲ့ဆိုပုံဟာအခုလိုဖြစ်ပါတယ်ပြညတ်တရားဤအကျင့်အာဖြင့်ဝိညာဉ်တော်ကိုခံရကြသလားသို့မဟုတ်ယုံကြည်ခြင်းတရားကိုကြားနာခြင်းအာဖြင့်ခံရကြသလားဟူသောအရာတစ်ခုကိုသာသင်တို့၌ငါသိလို၏ဤမြတ်လောက်ပညာမဲ့ကြသလားဝိညာဉ်တော်ကိုအမိပြု၍လှုပ်ဆရှိပြီးမှဇာတိကိုအမိပြု၍ပြီးစေကြသလားတဲ့အဲ့ဒီတိုင်းပါပဲအငယ်24နဲ့25ကျတော့ထို့ကြောင့်ငါတို့သည်ယုံကြည်ခြင်းအဖြစ်ဖြောက်မတ်ရာသို့ရောက်စီခြင်းဟာပြည့်ညတ်တရားသည်ခရစ်တော်ထံသို့ငါတို့ကိုပို့ဆောင်၍ငါတို့၏အထင်းဖြစ်သည်။ယုံကြည်ခြင်းတရားသည်ရောက်လာသောအခါငါတို့သည်ထိုအထင်း၏လက်မှတ်လွတ်ကြ၏။အဘယ်သို့နည်းဟူမူကားသင်တို့အပေါင်းသည်ယေရှုခရစ်ကိုယုံကြည်သဖြင့်ဖျားသခင်၏သားဖြစ်ကြ၏တဲ့။မိတ်ဆွေအပေါင်းတို့အဲ့ဒီလိုအထောက်အကူပြုကြမ်းကြက်တွေတူတာရှိသလိုပေါ်လူရေးတာမဖြစ်နိုင်ဘူးဆိုတဲ့ဘက်ကလည်းအထောက်အထားတွေပြကြတာပါပဲဥပမာအားဖြင့်ဂလာတိဩဝါဒစာအခန်းကြီး1အရာငါဟာယေရှုခရစ်ထံမှသာနီးခံနေဘယ်လူသားစီကမှနီးမခံဘူးဆိုပြီးတော့တမန်တော်ကြီးဖော်ပြတယ်ဟေပြဲဩဝါဒစာအခန်းကြီး1မှာကြတော့လူသားအဆက်ဆက်တို့ရဲ့နီးကိုလည်းခံရလိမ့်မယ်ဆိုတဲ့အချက်တွေးကိုတမန်တော်ကြီးဟာဖော်ပြထားတဲ့အတွက်ကြောင့်ဒါဟာဆန့်ကျင်ဘက်သဘောမျိုးဖြစ်နေတယ်ဆိုပြီးတော့တင်ပြလာကြပါတယ်ဒါပေမဲ့အဲ့ဒီလိုညင်းတာဟာလေလေးနဲ့ခိုင်မာမှုမရှိဘူးလို့ကျွန်တော်တို့ခံယူပါရယ်ဂလာတိဩဝါဒစာမှာတမန်တော်ကြီးဟာသူ့ကိုယ်ကိုသူခရစ်တော်ဤခေါ်တော်မူသောတမန်တော်ဖြစ်တဲ့အကြောင်းပြင်းထန်စွာထည့်သွင်းဖော်ပြရခြင်းဟာတမင်သက်သက်ထည့်သွင်းဖော်ပြရခြင်းဖြစ်တယ်။ယုံကြည်ခြင်းရှိပါရဲ့နဲ့ပြည့်ညတ်တော်အတိတ်ကျင့်စဉ်တွေဘက်ကိုရောင်ပေရောင်ပေလှုပ်ချင်သူဂလာတိအသင်းတော်ကိုအဲ့ဒီလိုစကားပလင်ခံပြီးမှတင်းတင်းမာမာဆုံးမခြင်းလို့သာဖြစ်တယ်ဆိုတာကိုကျွန်တော်တို့တွက်ဆနိုင်ပါရယ်။နောက်တစ်ခုကတော့တမန်တော်ကြီးရှင်ပေတရုရဲ့မေတ္တာများစွာနဲ့ရေးသားထားတဲ့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်တဲကဖော်ပြချက်တစ်ခုအကြောင်းကိုစဉ်းစားဖို့လိုတယ်လို့ကျွန်တော်တို့ခံယူပါတယ်။အဲ့ဒီရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်14မှ16အတွင်းမှာအခုလိုကြည်ပါ။ထို့သောမျှော်လင့်ခြင်းရှိသောကြောင့်ချစ်သူတို့သင်တို့သည်အညစ်အကြေးနှင့်ကင်းစင်၍အဘယ်အပြစ်မှမပါဘဲရှေ့တော်သို့ငြိမ်ဝတ်စွာရောက်မည်အကြောင်းကြိုးစားအားထုတ်ကြလော့။ငါတို့ချစ်သောညီပေါလုသည်မိမိခံရသောဉာဏ်ပညာအတိုင်းသင်တို့အားရေး၍ပေးလိုက်သောစာ၌၎င်းသူသည်ဤအရာများကိုပြော၍စီရင်သောဩဝါဒစာရှိသမျှတို့၌၎င်းပါသည်နှင့်အညီငါတို့သခင်ဖျားသီးခံတော်မူခြင်းသည်ကဲ့တင်မည်အကြောင်းဖြစ်သည်ဟုမှတ်ကြလောထိုစာတို့၌ခက်ခဲသောအရာအချို့ရှိ၏မတတ်သောသူတည်ကြည်ခြင်းမရှိသောသူတို့သည်ထိုအရာမှစ၍ကျွင်းသောကျမ်းစာ၏အနက်ကိုမှောက်လှမ်း၍ကိုကိုကိုဖြစ်စည်းတတ်ကြ၏တဲ့အညစ်အကြေးကင်းစင်ခြင်းအပြစ်မပါဘဲရှေ့တော်မှောက်သို့ဝင်ရောက်ခြင်းဆိုတဲ့အချက်တွေကိုအရင်ဖော်ပြပေးပြီးတော့မှရှင်ပေါလုသင်တို့ကိုသူ့အစွန်းအစရှိသမျှနဲ့မှားခဲ့တဲ့ဩဝါဒတွေအတိုင်းသင်တို့လိုက်နာကြပါဆိုတဲ့သဘောမျိုးကိုရှင်ပေတရုရေးသားလိုက်တာဖြစ်ပါလေပြီးတော့မှတခါထိုစာတို့၌ခက်ခက်ခဲခဲတွေရှိတယ်မတတ်တဲ့လူမတည်ကြည်တဲ့လူတွေဟာ အဲ့ဒီအထက်ကအဆုံးအမနဲ့အတူအခြားအချက်တွေပါပါတဲ့ကျွင်းသောစံစာကြီးအနှစ်တူကိုမှောက်လှန်ဖြည့်ဆည်းတတ်ကြတာကိုတွေ့ရတယ်ဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်ကျွင်းသောစံစာဆရာဟာအခုဟေပြဲဩဝါဒစာကိုဆိုလိုခြင်းဖြစ်ဖို့အလွန်များတယ်လို့ကျွန်တော်ဘက်ကနေပြီးတင်ပြနိုင်လိမ့်မယ်ထင်ပါတယ်မိတ်ဆွေအပေါင်းတို့ဟေပြဲအသင်းတော်ကိုရေးရတဲ့စာဆရာဟာအဲ့ဒီပြည့်ညတ်တော်နဲ့ဓမ္မသစ်ကူးပြောင်းတဲ့ခေတ်ဦးမှာအလွန်အန္တရာယ်ကြီးခဲ့လိမ့်မယ်လို့လည်းကျွန်တော်ခံယူတွေးဆနိုင်ပါတယ်နှုတ်တရားစာတစ်လုံးဆိုတဲ့အတိုင်းပဲပြည့်ညတ်တော်ကာလအယူအဆဟောင်းများကိုတော်လှန်ပစ်ဖို့တိုက်တွန်းရတာတွေ့ဟာဘာသာရေးနဲ့ဆက်နွယ်တဲ့စီးပွားရေးလောကလူမှုရေးလောကတစ်ခုလုံးရဲ့မဟာရန်သူကြီးအဖြစ်မိုက်မိုက်ကန်ကန်ကိုစွန့်စားရတဲ့သဘောမျိုးလို့လူဘိန်းတွေတွေ့ပြီးပြောမယ်ဆိုရင်ပြောနိုင်လိမ့်မယ်ထင်ပါတယ်ဒီနေ့ဒီကဘာမှလည်းဒီလိုပဲတချို့ဘာသာရေးစော်ကားမှု blasphemy ဆိုပြီးတော့သေဒံပေးတာတို့လိုက်ပြီးတော့နှုတ်ပိတ်တာတို့ရှိနေကြတာကိုလေမိษွေတို့စာနယ်ဇင်းတွေမှာတွေ့ရလိမ့်မယ်ထင်ပါတယ်အဲ့ဒါတွေကြောင့်များဟေပြဲဩဝါဒစာကိုရေးပြီးတော့တမန်တော်ကြီးရှင်ပေါလုသို့မဟုတ်အခြားသောစာရေးဆရာတယောက်ယောက်ဟာနာမည်မခံဝန့်သလားဆိုတာကိုလေဒေါက်တာဘိုင်ဆန်သယ်ဆိုတဲ့ပညာရှင်ကြီးကစဉ်းစားစရာအချက်တစ်ခုအဖြစ်နဲ့ထုတ်ဖော်ပေးထားခဲ့ပါတယ်ဒါကိုလေတမန်တော်ကြီးလိုလူမျိုးဟာကြောက်မှာမဟုတ်ဘူးဘုရားသခင်အတွက်ဆိုရင်သေတော်မှတိအော်ကောင်းဤဆိုတဲ့ရဲရဲတောက်လူစားမျိုးဖြစ်ခဲ့တာပဲဒီလိုအမှန်သစ္စာတရားအတွက်ကြောက်လန့်ပြီးတော့မှောင်ခိုစာရေးဆရာတယောက်တော့လွတ်ခဲ့မှာမဟုတ်ဘူးဆိုတဲ့အတွေ့နဲ့ပြန်ပြီးတော့ခြိနှိုင်ကြမှာအမှန်ပါမိတ်ဆွေတို့တရှင်အပေါင်းတို့သုတေသနပညာရှင်ဂိုတက်ဆိုတဲ့လူကဟေပြဲဩဝါဒစာဆိုတဲ့ကလောင်ရှင်မသိရတဲ့စာဆောင်ကြီးဟာနှုတ်ခွန်းဆက်တန်ဆိုတဲ့အချီးဏိဒံမပြုတ်တယ်လို့ယေသူဘသူလဲဘဲကလဲဆိုတဲ့မရေရာခြင်းတွေနဲ့ပြည့်နှက်နေခဲ့သောကျမ်းကြီးဖြစ်တယ်။ခရစ်တော်သခင်နဲ့နှိုင်းရှင်ဖော်ပြထားတဲ့ကပ္ပုခိယေဘရဟိမင်းကြီးမေလခိဇေဒေရဲ့ပေါ်ထွက်ခြင်းအတိုင်းလျက်တပြည့်ဆန်တယ်ဝိရဝနိုင်တယ်။ဒါပေမဲ့ခရစ်တော်ကယ်တင်ရှင်ကြီးဟူသောယေဘရဟိမင်းရဲ့အစနဲ့အဆုံးတိုင်အောင်တည်ရှိသောအသက်ရှင်ခြင်းလမ်းနဲ့ကျေးဇူးဂရုနာတော်အကြောင်းကိုဖော်ပြပေးနိုင်စွမ်းရှိတဲ့ကျမ်းကြီးဖြစ်တယ်။ဒါကြောင့်မလို့မရေမရာမသေးမချာစဉ်းစားစရာတွေရှိနေခြင်းကိုကဝိညာဏဂုံဒရက်နဲ့မြင့်မြင့်မြတ်မြတ်ဖြစ်ရရှိနေစေတဲ့အကြောင်းကိုအလေးအနက်တင်ပြထားတာကိုတွေ့ရပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ဒါဟာဒီကနေ့သီးသန့်ရှင်းလင်းခြင်းနဲ့ဆိုင်တဲ့ရှင်စီအနှစ်သာရပါ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်သမချမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်ရဲ့ဓမ္မသစ်ကျမ်းိုင်းတွေကဟေပြဲဩဝါဒစာအခန်းကြီး၈အခန်းငယ်၁ကနေအခန်းငယ်၅အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။